ရရှိနုခုနားဆင်နေကြတာက VOA မြန်မာပိုင်းစီစဉ်ရဲ့အောက်တိုဘာလ17ရက်စနေနေ့မနက်ခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်ရှင်။အခုဆက်ပြီး9နာရီထိလိုင်းနိုမီတာ32လိုင်းနိုမီတာ40လိုင်းနိုမီတာ50ပြင်လိုင်းလက်မီတာ190ကနေထုတ်လွှင့်ပေးသွားမယ့်စီစဉ်တွေထဲမှာတော့ကမ္ဘာသတင်းမီဒီယာတွေထဲကမြန်မာသတင်းကောက်နှုတ်ချက်တွေနဲ့အတူမနက်ခင်းတိုင်းထုတ်လွှင့်ပေးနေကြ American Style Indian 3နှုတ်အင်္ဂလိပ်သင်ကန်းစာအစီအစဉ်ကိုလေ့လာရဖို့ရှိပါတယ်။ဒါ့အပြင်အမျိုးသမီးကဏ္ဍမှာဆိုရင်
ဒီ94နောက်ပိုင်းအပြစ်ခံရစေပြီးနောက်ပိုင်းပို့ပြီးငင်းချင်းရေကိုဥတီမေဆိုတဲ့အချိန်မှာပဲအဲ့ဒီမိုးရစေဝါပြဿနာတွေ
ကချင်းမျိုးသမီးအစည်းအရုံး KWAT အဖွဲ့ကမတ်မွန်းနေလီရဲ့ပြောကြားချက်အပြည့်အစုံကိုမကြခင်မှာကြားရဖို့ရှိပါတယ်ဒီနောက်မှာတော့သိပ္ပံနဲ့ဤပညာအစီအစဉ်ကိုလည်းထုတ်လွှင့်ပေးသွားမှာပါအခုပြောသွားခဲ့တဲ့အစီအစဉ်တွေတဲကမှအရင်ဆုံးတော့ကမ္ဘာသတင်းတွေတဲကမြန်မာသတင်းတွေကိုကောက်နှုတ်ပြီးတင်ပြပေးပါမယ်ရှင်
Thai PM Defense Investigation into Britain's Murder ဆိုတဲ့ကောင်းစင်နဲ့ The Guardian သတင်းစာကြီးရဲ့စောင်းပါမှာတော့ပြီးခဲ့တဲ့လတုန်းကထိုင်းနိုင်ငံမှာအသက်ခံခဲ့ရတဲ့ဗြိတိန်နိုင်ငံသား2ဦးရဲ့အမှုနဲ့ပတ်သက်ပြီးထိုင်းရဲတွေကမြန်မာအလုပ်သမား2ဦးကိုဖမ်းဆီးခဲ့တဲ့ကိစ္စပေါ့ထိုင်းဝန်ကြီးချုပ်ကကာကွယ်ပြောဆိုခဲ့ပြီးရဲတွေအနေနဲ့တရားခံအမှန်တွေကိုဖမ်းဆီးခဲ့တယ်ဆိုတာဗြိတိန်နဲ့တခြားနိုင်ငံတွေကနားလည်သင့်တဲ့အကြောင်းပြောဆိုချက်နဲ့စောင်းပါကိုအစချီထားပါတယ်ထိုင်းနိုင်ငံကိုအလဲပက်သွားရောက်တဲ့ဗြိတိန်နိုင်ငံသားဟန်နာစ်နဲ့ဒေးဗစ်တို့နှစ်ဦးဟာကော့တောင်ကျွန်းမှာစက်တင်ဘာလ15ရက်နေ့ကအသက်ခံခဲ့ရပြီးတော့ဒီမှုနဲ့ပတ်သက်လို့ကော့တောင်ကျွန်းမှာအလုပ်လုပ်နေတဲ့မြန်မာရွှေ့ပြောင်းအလုပ်သမားနှစ်ဦးကိုထိုင်းရဲတွေကဖမ်းဆီးခဲ့တာပါ။ဒါ့အပြင်တရားခံလို့ဆွဆွဲထားသူမြန်မာအလုပ်သမားနှစ်ဦးဟာသူတို့ကိုဝန်ခံဖို့ထိုင်းအာဏာပိုင်တွေကရိုက်နှက်ခဲ့တယ်လို့ဓာတ်နဲ့တို့မယ်ဆိုပြီးချင်းချောက်မှုတွေလည်းလုပ်ခဲ့တယ်လို့ပြောဆိုခဲ့တာပါ။ထိုင်းအာဏာပိုင်တွေရဲ့အဲ့ဒီလိုအပြုမှုတွေကြောင့်နိုင်ငံတကာကပုံမအယုံဆိုင်လာပြီးဒီမြန်မာအလုပ်သမားနှစ်ဦးတစားကန်ဖြစ်သွားနိုင်တယ်ဆိုတော့လူခွင့်ရေးအဖွဲ့တွေရဲ့ဝေဖန်မှုတွေထွက်ပေါ်လာတာပါတမရဦးသိန်းဆိုင်ကတော့တရားခံလို့ဆွဆွဲခံထားရသူတွေကိုတရားမျှမျှတတဆက်ဆံမှုစုံစမ်းစစ်ဆေးမှုဟာပွင့်လင်းပြီးတော့မျှတမှုရှိဖို့ကိုလည်းပြောဆိုခဲ့တဲ့အကြောင်းသတင်းမှာဖော်ပြထားပါတယ်မြန်မာနိုင်ငံကိုလာရောက်တဲ့ထိုင်းဝန်ကြီးချုပ်ရဲ့ခရီးစဉ်ကိုချိန်ကပ်ပြီးရန်ကုန်မှာဆန္ဒပြပွဲတစ်ခုဖြစ်ခဲ့ပြီးတော့ဒီဆန္ဒပြပွဲအတွင်းမှာမြန်မာနိုင်ငံသားတွေအတွက်မျှတတဲ့တရားခွင်တစ်ခုဖြစ်ဖို့တောင်းဆိုခဲ့ကြပါတယ်။ထိုင်းဝန်ကြီးချုပ်ကတော့ပြည်ပကဝေဖန်မှုတွေဟာအထင်လွဲမှားမှုဖြစ်စေတယ်လို့သတင်းမီဒီယာတွေအနေနဲ့လည်းထင်ကြေးပေးပြီးတော့မရေကြဖို့နဲ့ရဲတွေကိုသူတို့အလုပ်သူတို့လုပ်ခွင့်ပေးဖို့ပြောဆိုခဲ့တဲ့အကြောင်းဆောင်းပါးမှာဖော်ပြထားပါတယ်။
Singapore to help Myanmar with legal training ဆိုတဲ့ခေါင်းစဉ်နဲ့ Channel News Asia သတင်းမှာတော့ဒီတစ်ပတ်ထဲနှစ်နိုင်ငံ MOU သဘောတူညီမှုလက်မှတ်ရေးထိုးခဲ့ကြပြီးတဲ့နောက်စင်ကာပူနိုင်ငံကနေမြန်မာနိုင်ငံကဥပဒေကြိုးဆောင်တွေကိုသူတို့ရဲ့ဥပဒေပြုစနစ်နဲ့လှုံ့ထုံလုံနည်းတွေတိုးတက်လာစေဖို့အကူအညီပေးတော့မှာဖြစ်တဲ့အကြောင်းရေးသားထားပါတယ်။ဒီလိုအကူအညီပေးသွားမဲ့အထက်မှာကုံသွယ်မှုနဲ့ယင်းနှိမ့်မြုံနံမှုဤပညာပိုင်းရာဇဝတ်မှုဥပဒေနဲ့ကျွေးမီပြဿနာလိုကဏ္ဍမျိုးတွေမှာသင်တန်းပေးတာမျိုးတွေဥပဒေကြမ်းတွေကိုပိုကောင်းအောင်ဘလို့စည်းစစ်ကြည့်ရှုမလဲဆိုတာနဲ့ကာကွယ်ရေးဌာနညာနာပိုင်ဆိုင်မှုနဲ့ခုံတမာတိဖွဲ့တရားစီရင်မှုလို့အရေးပါတဲ့နယ်ပယ်တွေကခက်ခဲတဲ့ဥပဒေရေးကိစ္စမျိုးတွေကိုလည်းဘလို့ကင်တွယ်ဖြေရှင်းမလဲဆိုတာတွေပေါင်းပါတယ်ဒီလိုဆက်ဆံမှုမျိုးဟာမြန်မာနိုင်ငံနဲ့စင်ကာပူနိုင်ငံအကြားဒါပထမဆုံးအကြိမ်လည်းဖြစ်တယ်လို့ဆိုပါတယ်စင်ကာပူနိုင်ငံရဲ့ဥပဒေနဲ့ပညာရေးဆိုင်ရာအစိုးရဝန်ကြီးဟာဒီသဘောတူညီမှုတွေကိုလက်မှတ်ရေးထိုးဖို့အတွက်နေပြည်တော်မှာရောက်ရှိနေပြီးနိုင်ငံဟာဥပဒေရေးရာကိစ္စရပ်တွေအပြန်အလှန်ဖလှယ်တာလေးလာရေးခရီးစဉ်တွေစီစဉ်တာနဲ့ဆွေးနွေးပွဲတွေကျင်းပတာမျိုးတွေကိုအပြန်အလှန်လှုပ်ဆောင်သွားကြမှာဖြစ်တယ်လို့သတင်းမှာဖော်ပြထားပါတယ်
။ Is Burma a global leader of corporate transparency? ပွင့်လင်းမြင်သာမှုနဲ့ပတ်သက်လို့မြန်မာနိုင်ငံဟာကမ္ဘာမှာဦးဆောင်နေပြီလားဆိုတဲ့ခေါင်းစဉ်နဲ့အေယာဝတီမဂ္ဂဇင်းကရေးပါတယ်။နိုင်ငံတကာကပွင့်လင်းမြင်သာမှုအခြေအနေတွေကိုစောင့်ကြည့်အကဲခံနေတဲ့ Global Witness အဖွဲ့ရဲ့တောက်ချာနေကထုတ်ပြန်လိုက်တဲ့အစီရင်ခံစာထဲမှာမြန်မာနိုင်ငံမှာစီးပွားရေးလုပ်ငန်းတွေပိုင်ဆိုင်မှုနဲ့ပတ်သက်လို့မကြသေးခင်ကပဲအချက်အလက်တွေထုတ်ပြန်ခဲ့တဲ့အပေါ်အကောင်းမြင်သဘောထားခဲ့တာကိုအစချီပြီးတော့ရေးထားပါတယ်။တဘာဝဓာတ်ငွေထုတ်လုပ်မှုလုပ်ငန်းတွေမှာအချင်းပြတ်ချဆမှုတွေအာဏာပိုင်တွေနဲ့ရင်းနှီးတဲ့ခရိုနီလုပ်ငန်းရှင်ကြီးတွေကြီးစိုးခဲ့တဲ့အခြေအနေကနေပြီးတော့ပြောင်းလဲနေတယ်ဆိုရင်မြန်မာနိုင်ငံအနေနဲ့ပွင့်လင်းမြင်သာမှုရှိမှဖြစ်မယ်လို့လည်းရေနံတဲ့တဘာဝဓာတ်ငွေလုပ်ငန်းတွေကိုအဓိကအလေးပေးဖော်ပြခဲ့တဲ့ Global Witness ရဲ့အစီရင်ခံစာထုတ်ပြန်ရမှာပြောဆိုထားပါတယ်2023အောက်တိုဘာလကစလို့မြန်မာနိုင်ငံကရေနံတဲ့တဘာဝဓာတ်ငွေလောက်ွက်တွေမှာလောက်ကင်ခွင့်ရဖို့စူးစမ်းနေကြတဲ့ကုမ္ပဏီပေါင်း46ခုကို Global Witness ကဒီနှစ်ဆန်းကစတင်ပြီးတော့လေ့လာခဲ့ပြီးတော့အစီရင်ခံစာထုတ်ခဲ့တာဖြစ်ပေမဲ့လူ့အခွင့်အရေးလှုပ်ရှားသူတွေကတော့မြန်မာနိုင်ငံရဲ့ပွင့်လင်းမြင်သာမှုအခြေအနေကိုတန်တရားရှိနေတဲ့သဘောထားကိုလည်းစောင်းမကထောက်ပြပါရတယ်။ Global Witness ရဲ့အစီအခံစာမှာတော့ဒီထက်ပိုပြီးတော့ပွင့်လင်းမြင်သာမှုတွေရှိလာစေဖို့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်တွေအတွက်ဥပဒေအရအကာအကွယ်ပေးတာအပါအဝင်ပြုပြင်ပြောင်းလဲမှုတွေပဋိပက္ခဖြစ်ပွားရာဒေသတွေကတယံဇာတထုတ်လုပ်ရေးလုပ်ကိုင်နေတဲ့ကုမ္ပဏီတွေအနေနဲ့အချက်အလက်တွေကိုထုတ်ပြန်ဖို့ဖိအားပေးဖို့လိုအပ်နေတာကိုလည်းထောက်ပြထားတဲ့အကြောင်းဆောင်းပါရှင်ကညီကုန်းချုပ်ရေးသားထားပါတယ်
ကမ္ဘာသတင်းမီဒီယာတွေကရေးသားကြတဲ့မြန်မာပြည်အကြောင်းတွေကိုကြားခဲ့ရတာဖြစ်ပါတယ်ရှင်။မကြခင်မှာတော့မြို့သမီးကဏ္ဍကိုတင်ဆက်ပေးဖို့ရှိပါတယ်။အခုတော့မနက်ခင်းတိုင်းတင်ဆက်ပေးနေကြအမေရိကန်ဣဒီယန်အသုံးနှုန်းတွေကိုဒေါ်လာလတန်းကတင်ဆက်ထားပါတယ်ရှင
်။ဒီကနေ့မင်းတင်ပြမယ် ATM အသုံးညာ
Take Your time.
ဖြစ်ပါတယ်။ Salon Bang က TAKE take ကယူတာ YOUR your ကသင်ရယ် TIME time ကအချိန်ဆိုတော့စကွိုက်ထုံးရဲ့ဓာတ်ရိုက်အဓိပ္ပာယ်ကလူတဦးကအချိန်ကိုယူတာပေါ့။ Idiom အဓိပ္ပာယ်ကလည်းသိမကွာထားဘူးလို့ဆိုရမှာပါ။ကျမတို့မြန်မာမှာလောဖို့မလိုဘူး။အေးအေးဆေးဆေးလုပ်ပါလို့ပြောချင်ရင်ဒီ idiom ကိုရည်ညွှန်းသုံးတာဖြစ်ပါတယ်။ဒီသုံးနှစ်ပတ်သက်လို့ George Group ပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင်
။ I was told not to rush with my work. So I took my time to finish it. But I did it well.
ကျွန်တော်လုပ်နေပတ်သက်လို့မလောဘူးကျွန်တော်ကိုပြောလာတော့ကျွန်တော်လည်းအချိန်ယူပြီးအေးအေးဆေးဆေးပဲပြီးအောင်လုပ်ခဲ့တယ်။ဒါပေမဲ့ကျွန်တော်ကောင်းကောင်းကြီးလုပ်နိုင်ခဲ့တယ်လေလို့ထင်ပေရပါတယ်။ဥမာကိုနောက်တစ်ခါနားဆင်ကြည့်ကြရအောင်
။ I was told not to rush with my work, so I took my time to finish it, but I did it well.
အေးအေးဆေးဆေးပဲလုပ်ပါလောဘမလိုဘူးအချိန်ယူလုပ်ပါဆိုရင် idiom အသုံးရဘယ်လိုပြောမလဲ
Take your time.
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မင်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ American idiom အသုံးနှုန်းတွေကိုဒေါ်လာလတန်တင်ဆက်ခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့မျိုးသမီးကဏ္ဍကိုထုတ်လွှင့်ပေးပါမယ်။ထိုင်းခြေဆိုင်ကချင်မျိုးသမီးအစည်းအရုံး KWAT အဖွဲ့ပြောခွင့်ရသူမတ်မွန်းနေလီနဲ့ဆက်သွယ်မေးမြန်းချက်ကိုနားဆင်ရမှာပါ။ဒေါ်လာလတန်ကတင်ဆက်ထားတာဖြစ်ပါတယ်ရှင်။
'Cause it only serves to make me more determined to achieve my final goal. And I come back even stronger, not a novice any longer, 'cause you deepen the conviction in my soul.
မွန်နီလီတို့ရဲ့ထိုင်းထီဆိုင်အချင်းမျိုးသမီးများအစည်းအရုံးကနေပြီးတော့မှဒီအောက်တိုဘာလ10ရက်နေ့က Silent Offensive အသံတိတ်ထိုးစစ်ဆွဲအစည်းအခမ်းစာထုတ်ပြီးတော့အဲ့ဒီမှာကချင်မူရဲ့စီးပွားပြဿနာဟာတဲ့မြန်မာအစိုးရရဲ့နှိပြူဟာတွေကြောင့်ပုံမူကြီးထွားနေတယ်ဆိုတော့ဘယ်လိုမြန်မာအစိုးရကနှိပြူဟာတွေတုံ့နေပါလဲရှင်
အဓိကတော့ပေါ့နော်ကျမတို့အချင်းပြည်မှာဆိုလို့ရှိရင်ပေါ့နော်ဒီ94ပြစ်ခတ်ရစီရေမလုတ်ခင်အရှိပိုင်းမှာဆိုလို့ရှိရင်အဲ့လိုချီဆိုးဘွားမရှိဘူးပေါ့နော်ဒီ94နောက်ပိုင်းအပြစ်ခတ်ရစီပြီးနောက်ပိုင်းပိုပြီးငင်းချမ်းရေးကိုဥတည်မေဆိုတဲ့အချိန်မှာပိုပြီးလွတ်လွတ်လပ်လပ်နဲ့ဒီမွေးရေးစေဝါတွေကပိုပြီးဖောင်းပွားလာတယ်အဲ့ဒီမွေးရေးစေဝါပြဿနာတွေကပိုပြီးကြီးကြီးထွားထွားဖြစ်လာတာပေါ့နော်ဆိုတော့ဒီကိစ္စတွေကိုဆိုလို့ရှိရင်အစိုးရဘက်ကလည်းတကယ်ချီချီမီမီတောင်းလို့ယူပြီးလုံးဆောင်ပေးရတယ်မရှိဘူးအခုချိန်မှာဆိုလို့ရှိရင်ဒီလူထုတွေကတကယ်ပဲအားကြီးခံစားလာရတဲ့အခါကျတော့ကိုယ်တိုင်ဒီမွေးရေးစေဝါကိုတိုက်ချက်ဖို့အတွက်ဒီလူထုရဲ့အင်အားနဲ့လုံးဆောင်နေတယ်ဒီလိုမျိုးလုံးဆောင်နေတာကဒီအစိုးရစစ်တပ်တွေပေါ့နော်ဒီလိုမျိုးပါဝင်နေတဲ့သူတွေကိုဆစ်ဆဲရတယ်ရှိတယ်ပြီးလို့ရှိရင်သားမြတ်တာတွေရှိအမျိုးမျိုးပေါ့နော်ဒီလိုမျိုးဖြစ်တဲ့နေရာတွေရှိပါတယ်အစိုးရရဲ့ဒီသူစစ်တွေနေတဲ့နေရာပြီးလို့ရှိရင်ဒီ border guard force လို့ခေါ်တဲ့နေခြားဆောင်တပ်တွေအုပ်ချုပ်တဲ့နေရာဒီရမှာဆိုလို့ရှိရင်ဒီမွေးရေးဆေးကိုလွတ်လွတ်လပ်စိုက်သုံးနေတယ်လို့လွတ်လွတ်လပ်လပ်ရောင်းချပိုက်ခွင့်ရှိတယ်လွတ်လွတ်လပ်လပ်နေပေါ့နော်ဒီဟာတွေကိုလှုပ်ဆောင်နေတာရှိပါတယ်ဆိုတော့ဒီကိစ္စတွေဟာပို့ပြီးတော့ဒီကချင်ပြည်မှာပေါ့နော်ပို့ပြီးတော့ပြန့်နှံ့ဖို့အတွက်လည်းပို့ပြီးတော့လေကူတာရှိနေပါတယ်
နောက်တစ်ခုကအစီအခံစာမှာသူတို့ရဲ့ခင်မွန်းတွေသူတို့ရဲ့သားတွေကဒီမူရည်ဆေးသုံးဆက်တဲ့အတွက်ကြောင့်အမျိုးသမီးတွေပေါ်မှာဒီမူရည်ဆေးပြဿနာဆိုးကျိုးတက်ရောက်မှုတွေရှိနေတယ်ဆိုပြီးတော့လေဖော်ပြထားပါတယ်တချို့အသေးစိတ်ဥပမာလေးတွေပြောပြလို့ရမလားရှင
်ဒီမူရည်ဆေးဝါပြဿနာတွေပို့ပြီးတော့များများဆဆဖြစ်လာတဲ့နောက်ပိုင်းမှာဒီအမျိုးသမီးတွေကပို့ပြီးတော့ခံစားလာရပါတယ်ဘာဖြစ်လို့လဲဆိုတော့တချို့အင်းထောင်တွေဆိုလို့ရှိရင်အမျိုးသားရောအဲသူ့ရဲ့သားတွေပေါ့နော်အဲ့လိုမျိုးဆေးသုံးဆွဲတယ်ဆေးသုံးဆွဲတဲ့အခါကျတော့နောက်ပိုင်းပိုပြော့ဆူဆူဝါဝါဆေးသုံးဆွဲမှုတွေများလာတဲ့အခါကျတော့အိမ်မှာရှိသမျှစီးဆိုင်အုပ်စာတွေပေါ့နော်ပစ္စည်းတွေကိုခိုးပြီးရောရောင်းချတာတွေအဲ့လိုမျိုးတွေပေါ့နော်ပြဿနာတွေအများကြီးဖြစ်လာတယ်အဲ့လိုမျိုးပြဿနာတွေဖြစ်လာတဲ့ပုံမှာအမျိုးသမီးတွေကဒီလိုမျိုးပြဿနာတွေကိုဖြေရှင်းရတဲ့အပြင်မိသားစုရဲ့စောင့်ဝင်နေရလဲသူရုန်းကန်ရတယ်ပေါ့နော်ဒီလိုမျိုးအခက်အခဲတွေသူကကြုံရတာတွေရှိတယ်ပြီးတော့တချို့အမျိုးသမီးတွေဆိုလို့ရှိရင်ပေါ့နော်ဒီအမျိုးသားကဆေးသမားဖြစ်တဲ့အခါကျတော့သူကမိသားစုကိုသူကရှာတွေးရတယ်အဲ့ဒီချိန်မှာကျမတို့မြန်မာနိုင်ငံမှာဆိုလို့ရှိရင်အလုပ်တစ်ခုရဖို့ပေါ့နော်ဝင်ငွေရှာဖို့အတွက်ဆိုလို့ရှိရင်လည်းအင်မတန်ခက်ခဲတယ်ဆိုတဲ့အခါကျတော့ဒီလိုမျိုးလွယ်လွယ်ကူကူနဲ့ပတ်စံဝင်နိုင်တဲ့အဲညီလန်းတွေထွက်လာတယ်ပေါ့နော်ဆိုလို့ရှိရင်တချို့ဒီဆေးသုံးဆွဲတဲ့ကလေးတွေရဲ့မိဘတွေပေါ့နော်မိဘတွေပြီးလို့ရှိရင်အဖွားတွေဆိုလို့ရှိရင်ဒီတိုင်းတွေကိုအာခံစားရတယ်ကြာလာတဲ့အခါကျတော့သူတို့မှာအထက်ပေါက်တွေမရှိဘူးအဲ့လိုမျိုးဖြစ်လာတာပေါ့နော်မျိုးသမီးတွေအဲ့လိုမျိုးရုန်းကန်ပြီးတော့သူတို့ရဲ့ဘယ်လိုပြောမလဲနိုင်တယ်လို့မိုးရစေးဝါတွေကိုသူတို့ရောင်းချတာတွေရှိတယ်ဒါပေမဲ့ဥပဒေကတော့အမလို့ကင်းဖို့ပေါ့နော်ဒါပေမဲ့ဒီမိုးရစေးဝါအကြီးကြီးမားမားရောင်းချတဲ့တကယ်ကုန်တီကြီးတွေကိုစတော့ဘယ်လိုပြောမလဲဖန်ဆီးတာတွေမရှိဘူးပေါ့နော်ကျမတို့သိရှိချက်အရာပေါ့
ဒီမူရစီပြဿနာနဲ့ပတ်သက်ပြီးတော့ပေါ့နော်ဆောစောကလူမျိုးမိသားစုတွေမှာပြဿနာတွေအခက်အခဲတွေရှိတဲ့အပြင်စီးပွားရေးနဲ့ပတ်သက်ပြီးတော့လည်းအကျက်တဲတွေရှိလာတဲ့အခါကျတော့ဒီလူကုန်ကူးမှုတို့အဲ့ဒါတွေရဲ့အန်တီရောအခြေအနေဘယ်လိုရှိပါလဲရှင်ကချင်ပြည်နယ်မှာ
ဟုတ်ကဲ့ကချင်ပြည်နယ်နဲ့ဒီမြောက်ပိုင်းရှမ်းပြည်နယ်ဆိုလို့ရှိရင်ဒီတရုတ်နဲ့ညီရပါပေါ့နော်တရုတ်နဲ့နမိတ်ချင်းဆက်နေတဲ့အခါကျတော့ဒီလူကုန်ကူးမှုကပိုပြီးတော့အလုပ်လုပ်ဖြစ်လာတယ်ဘာလို့ဆိုတော့တချို့အမိသားစုတွေမှာဆိုလို့ရှိရင်ဒီအဖေကဘယ်လိုလဲမင်းစွာတုံးဆွဲတယ်တုံးဆွဲတဲ့ပုံမှာပြန်လာလို့ရှိရင်အိမ်မှာအမေကိုရိုက်နေတယ်နှိပ်စက်တယ်အဲ့လိုမျိုးအခြေအနေတွေဖြစ်လာတဲ့အခါမှာဒီသမီးဖြစ်တဲ့ကလေးပေါ့နော်ဆိုလို့ရှိရင်ဒီလိုမျိုးနေ့တိုင်းဒီကိစ္စတွေကိုမြင်နေကြုံတွေ့နေရတဲ့အခါကျတော့သူ့မှာထွက်ပေါက်ချလာတယ်ချလာတဲ့ပုံမှာတခြားနိုင်ငံမှာသူကအလုပ်ရှာဖို့အတွက်သူကြိုးစားလာတယ်။အဲ့ဒီပုံမှာပဲအခွင့်ကောင်းယူပြီးတော့ပေါ့နော်အဲ့လိုမျိုးဟိုရောင်းစားတဲ့အခြေအနေပေါ့နော်။ဒီအဲ့လိုမျိုးဖြစ်နေတဲ့ဒီမျိုးသမီးငယ်လေးတွေကိုရောင်းစားတာတွေအဲ့လိုမျိုးအခြေအနေလည်းရှိတယ်။ပြီးလို့ရှိရင်တချို့မိသားစုတွေဆိုလို့ရှိရင်ဒီအဲဘယ်လိုပြောဒီမိုးရဲ့ဆွာတော့တုံးချင်းအဖြစ်ညာတော့အဖြစ်ဒီပတ်စံပဲမြင်လာတာပေါ့နော်။ပတ်စံပဲရချင်လာတဲ့အခါကျတော့အဲဒီချားနိုင်ငံကဒီများတော့အချင်းဒီပြုတ်ဖက်ကပေါ့နော်အဲကွန်ဖိုးတွေပေးပတ်စံများများပေးပြီးတော့လာတောင်းရမ်းပြီဆိုလို့ရှိရင်ဘာမှစုံစမ်းတာမရှိဘဲနဲ့ဒီကိုယ့်ရဲ့သမီးတွေကိုအဲလွတ်လွတ်လပ်လပ်နဲ့ပေါ့နော်ဒီရှော့ရှော့ရှူရှူနဲ့အဲပတ်စံမျက်နှာကြောင့်ဒီလိုမျိုးပေးစားတဲ့ရှိတယ်အဲ့လိုမျိုးပေးစားတာတခြားနိုင်ငံရောက်သွားတဲ့အခါကျတော့အဆက်အသွယ်မရတော့တဲ့အခြေအနေပေါ့နော်ကြောက်နေတဲ့အခြေအနေပေါ့နော်တခြားနေရာမှာပြန်ပြီးတော့ရောင်းစားခံရတဲ့အခြေအနေပေါ့နော်ဒီလိုမျိုးကဒီလူကုန်ကူးမှုအခြေအဆက်တွေကလည်းအများကြီးရှိနေတော့ပေါ့နော်ဒါတွေကလည်းဒီမူရစေဝါပြဿနာလေးကြောင့်တချို့မျိုးသမီးတွေကထွက်ပေါက်ရှာလာတယ်တချို့မျိုးသမီးတွေဟာဆိုလို့ရှိရင်မူရစေဝါတောက်တုံးတဲ့အဖေတွေနှိမ့်ဆက်တယ်ရိုက်နှက်တယ်ပြီးလို့ရှိရင်အိမ်မမနေချင်တဲ့အခါကျတော့ထွက်ပြေးတယ်အဲ့လိုမျိုးအခြေအနေပေါ့နော်အဲ့ဒီအခြေအနေပုံမှန်ဒီလူကုန်ကူးမှုကပေါ်ပြီးတော့ဖြစ်နေပါ
အဲ့လီတို့ရဲ့ဒီကချင်းအမျိုးသမီးများအစည်းအဝေးဒီပြတော့မှာပေါ့နော်ဒီကချင်ပြည်နယ်မှာအမျိုးသမီးတွေအထူးသဖြင့်အိမ်တော်ရှိအမျိုးသမီးတွေပေါ့နော်ကြုံတွေ့နေရတဲ့ဒုက္ခအခက်အခဲကိုအခုလိုအစည်းအဝေးခံစားနေနိုင်ငံတကာကိုတင်ပြထားတယ်ဆိုတဲ့ခါကျတော့ဒီအစည်းအဝေးခံစားကနေဘယ်လိုမျိုးရလာထွက်ပေါ်ပုံမျှော်နေမှာလဲရှင
်ဟုတ်ကဲ့ကျမတို့ဒီအစည်းအဝေးခံစားထုတ်ဖို့အတွက်ကျမတို့ကြိုးစားတဲ့နှစ်ပေါင်းများစွာရှိပေါ့နော်ဘာဖြစ်လို့ဆိုတော့ကျမတို့ဒေတာမှာဆိုလို့ရှိရင်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဒီမှာဆုံးပြဿနာကမူရစေဝါပြဿနာဖြစ်လာတယ်ဆိုတော့ဒီကိစ္စတွေကိုထုတ်ဖော်ဖို့အတွက်ကျမတို့အခြေရင်ခံစားထုတ်ရခြင်းရည်ရွယ်ချက်နဲ့ကျမတို့မျှော်လင့်တဲ့ဟာပေါ့နော်ဒီမြန်မာနိုင်ငံမှာတကယ်ပဲတိုက်တိုက်ဝဲဝဲအစိုးရအပါအဝင်ပေါ့နော်ဒီမူရစေဝါကိုတိုက်ဖြတ်ဖို့အတွက်မူရစေဝါရဲ့ကျေးဇူးချင်နေတဲ့လူငယ်တွေကိုကယ်နိုင်ဖို့အတွက်ပေါ့နော်ပြီးလို့ရှိရင်တစ်ဖက်မှာလည်းဒီမ မြင်နေရတဲ့ဒီကချင်လူထုတွေကချင်အမျိုးသားကချင်လူထုတွေကိုလူမျိုးသုံးအောင်လုပ်မယ်ဆိုတဲ့ကိစ္စတွေကိုပပျောက်သွားဖို့အတွက်ပေါ့နော်အဲ့လိုမျိုးမိဘလူဟာမဟုတ်ဘဲနဲ့ဒီဟာတွေကိုလုံးဝမရှိအောင်ပေါ့နော်ကိုယ်ကမနိုင်ငံမှာဒါတွေကိုတိုက်တိုက်ဝင်ဝင်နဲ့ဝင်ဝင်ပြီးတော့ပြောမယ်မျိုးစေဝါတိုက်ဖြတ်ဖို့အတွက်ဖြစ်လာဖို့အတွက်ကျွန်တော်တို့မျှော်လင့်နေပြီးလို့ရှိရင်နိုင်ငံတကာရဲ့အခု UN ရဲ့တကယ်ငွေရေးဆေးဝါးနဲ့ပတ်သက်ပြီးတော့လှုပ်ဆောင်တဲ့ UN ODC ပေါ့နော်အနေနဲ့ဆိုလို့ရှိရင်လည်းတကယ်ပို့ပြီးတော့တိကျမှန်ကန်တဲ့ Civil Society လို့ခေါ်တဲ့ဒီလူမှုအခြေပြုအဖွဲ့အစည်းတွေနဲ့ပေါ့နော်ပို့ပြီးတော့လှုပ်ဆောင်ဖို့အတွက်ဒါတွေကိုကျွန်တော်တို့မျှော်လင့်နေပြီးလို့ရှိရင်နိုင်ငံတကာကလည်းမြန်မာနိုင်ငံမှာငွေရေးဆေးဝါးအေးချွန်ဖြစ်နေတဲ့ပို့ပြီးတော့ငွေရေးဆေးဝါးကြောင့်ဒုက္ခအကြီးကြီးရောက်နေတဲ့ပြဿနာအကြီးကြီးဖြစ်နေဆိုတဲ့ဟာကိုဒီနိုင်ငံတကာကလည်းဒီအစိုးရတွေကိုတစုံတရာဖိအားပေးပြီးတော့ဒါတွေကိုလက်တွေ့ကြကြပေါ့နော်ဝိုင်းဝန်းပြီးတော့တားဆီးချက်သိမ်းဖို့တော့ပေါ့နော်ကျမတို့မျှော်လင့်တာလည်းရှိပါတယ်ပြီးလို့ရှိရင်ကျမတို့နောက်တစ်ခုမျှော်လင့်တာကကျမတို့ရဲ့မြန်မာနိုင်ငံမှာဆိုလို့ရှိရင်နိုင်ငံရေးပြဿနာကြောင့်ပေါ့နော်ဒီတွင်းစစ်ဖြစ်တာကမြေပေါင်းများစွာကြာနေပြီဆိုတဲ့အခါကျတော့ဒီတိုင်းရင်းသားအရေးတွေကိုအဓိကထားပြီးတော့တိုင်းရင်းသားအန်တူအခွင့်အရေးကိုအဓိကထားပြီးတော့ဒီဖက်ဒရယ်ပြည်ထောင်စုတစ်ခုဖြစ်လာဖို့တော့ပေါ့နော်အခုပြောနေတဲ့ nationwide ceasefire တနိုင်ငံလုံးပြစ်ခတ်ရေးဆေးရေးဆိုတဲ့ကိစ္စတွေပေါ့နော်အဲ့ဒီဘာမှတဆင့်တကယ်မြန်မာနိုင်ငံကတကယ်ငင်းချမ်းတဲ့နိုင်ငံကြီးဖြစ်လာဖို့တော့ပေါ့နော်ကျွန်တော်တို့မျှော်လင့်လာတယ်ရှိပါတယ
်ကျေးဇူးအများကြီးတင်ပါတယ်မွန်းနေလီအခုလိုမျိုးဆက်ရှိရှိနဲ့ရှင်ပြလာ
You can bend but never break me.
ဒေါ်လာလတန်စီစဉ်တင်ဆက်တဲ့မြို့သမီးကဏ္ဍကိုနားဆင်ကြကြရတာဖြစ်ပါလိမ့်ရှင်အခုသိပ္ပံနဲ့နည်းပညာစီစဉ်ကိုဆက်လက်ထုတ်လွှင့်ပေးပါမယ်ဒေါက်ခင်မျိုးသက်ကစီစဉ်တင်ဆက်ထားတာဖြစ်ပါလိမ့်ရှင
်မြန်မာနိုင်ငံမှာစွန့်ရင်တန်ရန်ဇာတကျွဲဝနေပေမဲ့ကြီးလက်ဒေသအထိလျှက်စင်ပြီးသုံးဆွဲနိုင်ဖို့လက်ရှိမှာအကောင်းဆုံးဖြစ်နေတာကနေအောင်ကြီးစွန့်ရင်ကိုသုံးဆွဲဖို့ပဲဖြစ်နေပါတယ်နေစွန့်ရင်ထုတ်ဆိုလာပြားတွေကိုမြန်မာနိုင်ငံမှာဘယ်အတိုင်းတာတိသုံးနေနိုင်လဲဆိုတော့ကိုနေဆွမ်းရင်လုပ်ငန်းကဆက်မှုအင်ဂျင်နီယာဦးသိမ်းမော်ကိုမေးမြန်းပြီးတင်ပြပေးမှာပါမြန်မာနိုင်ငံဟာဆွမ်းရင်တင်ရစားတာပိုးများတဲ့နိုင်ငံတစ်နိုင်ငံဖြစ်ပြီးဒေသရင်းမှာလည်းရေအားလျှက်စစ်တဲ့သဘာဝဓာတ်ငွေကိုတင်ပို့ရောင်းချနေတဲ့နိုင်ငံမှာ2009ခုနှစ်ကမ္ဘာဆွမ်းရင်ကောင်စီရဲ့ထုတ်ပြန်ချက်အရမြန်မာနိုင်ငံမှာကြောင်မီးသွေးတန်ချိန်ပေါင်း2,000,000,000လောက်ရှိတယ်လို့တဘာဝဓာတ်ငွေ TCF ကုဘဘေးက trillion ပေါင်း450လောက်နဲ့ရေနံကစီပေါင်းတန်း200ကျော်ရှိမယ်လို့ခန့်မှန်းထားပါတယ်။ရေအားလျှက်စစ်အတွက်အဓိကမြေကြီးလေးစင်းကမီဂါဝတ်3000လောက်ထုတ်ပေးနိုင်ပေမယ့်တကယ်ထုတ်နေတာကအခုထိ10ရာနှုန်းတော့မရှိသေးဘူးလို့ဆိုပါတယ်။နောက်ဆွမ်းရင်တစ်ခုဖြစ်တဲ့ biomass လို့ခေါ်တဲ့ဇီဝသက်ရှိအထူးသဖြင့်အပင်တွေကရတဲ့လောင်စာကိုကြည့်ရင်လေဥပမာဆန်စပါးစိုက်ပျိုးမှုကနေတစ်နှစ်ကိုဆန်တန်ချိန်တန်းအစိတ်လောက်မှာကောက်ရိုးကတန်းချိန်5တန်း6တန်းလောက်ထွက်နေတာပါအခုလိုစွန့်ရင်တန်ရစားတပေါ်ကျွေပေမဲ့အခုမှတိုးတက်ဖွံ့ဖြိုးရေးအတွက်အပြင်းထန်ကြိုးစားနေရတဲ့မြန်မာနိုင်ငံမှာကြေးလက်ဒေသလျှက်စင်ပြီးတုံ့နိုင်မှုအတွက်နေစွန့်ရင်တုံဆူလာပြားတွေကအရေးပါတဲ့ခဏမှာရှိနေပါတယ်ဘာကြောင့်ပါလဲ
နေရာကြီးစွန့်ရင်ကနံပါတ်1နေတိုင်းရနေတယ်အလကားရတဲ့စွန့်ရင်ပေါ့နော်နံပါတ်1ကဟိုလျှက်စင်လိုတာကိုချက်ချင်းသူထုတ်ပေးနေတယ်နေအောင်ရတာနဲ့ပေါ့နော်ကြားဆွားရတယ်ဆိုရင်တလောက်မြန်မြန်ဆန်ဆန်လျှက်စင်ကိုထုတ်ပေးလို့တခြားနည်းတွေနဲ့ဆိုလာတော့မြန်မြန်ဆန်ဆန်မရနိုင်ဘူးပေါ့နော
်မြန်မာနိုင်ငံကဆိုလို့ရှင်ရေနံနဲ့တဘာဝဓာတ်ငွေအများပြားထွက်တဲ့နိုင်ငံတနိုင်ငံပါဆရာဒါဒီလိုနိုင်ငံမျိုးမှာနေအောင်ကြီးစွန့်အင်ကိုတုံးဖို့ပေါ့နော်လိုအပ်နေသလားအဲ့ရာလေးဆရာနည်းနည်းပြောပြပေးပ
ါလိုအပ်တာပေါ့ဆိုတော့ကျွန်တော်တို့ဟောဒီဓာတ်ငွေတွေထွက်တယ်ရေလျှက်စစ်တွေထုတ်တယ်ဒါမဲ့လေဒီရက်စင်ပြီးကအများစုရွာတွေစီကိုမရောက်နိုင်သေးဘူးတကယ်လို့ line တွေဆွဲမယ်ဆိုရင်လည်းအများကြီးကြောက်မယ်လုံးလုံးတော့လည်းရက်စင်တာမထုတ်နိုင်ဘူးအဲ့လက်စင်တာကိုအများဆုံးရနိုင်ပဲနေရတော့အဲ့ဒီဆိုလာများတွေကိုအသုံးပြီးတော့အများဆုံးနဲ့ဈေးချိုဆုံးရနိုင်တဲ့နေမှုလို့ဆက်ကျွန်တော်သုံးတင်တာပါနော်ဈေးလက်ဒေသတွေကရာခိုင်နှုန်းအများစုကရွာတွေကရက်စင်မီမရှိဘူးလင်းရောမရဖျောင်းနေရလွယ်ပြီးတော့ပေါ့နော်အထူးလိုလည်းဘူးဟိုလျှက်စစ်မရနိုင်ဘူးရှိရင်လည်းတချို့မှာဂျန်နရေတာမိဆက်တွေနဲ့ဖုံးပြီးတော့လျှက်စစ်ပြီးထိုးတာတော့ရှိရဲ့ဒါပေမဲ့မိဆက်သွားတာဓာတ်ဆီဟိုးတွေဒီတွေဈေးမြင့်လာတဲ့အတွက်တို့တော့ဖောတီတုံးကိုအဆင်မပြေဘူးပေါ့နော် အဲ့လိုချိန်မှာဆိုလာပြားတွေကကြတော့အထူးဖြင့်တရုတ်ပြားလာတဲ့ဆိုလာပြားတွေကအရန်ကိုစိတ်သက်သာရဲ့အတွက်လူလည်းကူတုံးလို့ရတယ်အဲ့စိတ်သက်သာနဲ့တုံးလို့ရတယ
်ဒီလိုမျိုးဆွရင်တုံးဖို့အတွက်ဆိုလာပြားတွေကိုဟိုအဓိကတရုတ်ပြားပဲယူတာလားဆရာမြန်မာနိုင်ငံမှာတော့မထုတ်နိုင်ဘူးလား
ဒီမှာအဆိုးရထုတ်တာရှိတယ်နောက်ပြီးရတနာပုံကလီဘူကထုတ်တယ်လို့လည်းဆက်ယုံရှိတယ်လို့လည်းပြောတယ်ပေါ့နော်အမေလည်းလူကြီးချမရော်တာတွေအချက်ချင်းများရောက်တာမတွေ့ဘူး through နဲ့ဆိုင်နဲ့စီမံကိန်းဒီမှာပဲသုံးဖို့ထုတ်ပုံရတယ
်ပုတ်ကလိကအနေနဲ့အောင်ဆရာ
ကြာနေရမယ်လက်ရှိတော့ပုတ်ကလိကနဲ့ထုတ်တာမတွေ့သေးဘူးလောလောဆယ်ပုတ်ကလိကထုတ်တည်တိုင်းတရုတ်ပြည်ကလာတဲ့သူတော်ပြားတွေဇင်းလုံးကိုပုံမှန်မှာထုတ်တဲ့ဆိုလာပြားတော့ရှင်လို့ရနိုင်မှာမတွေ့ဘူးပေါ့နော်အဲ့တော့အချို့များအရာတွက်ချိကိုင်မှုနည်းနေသေးလို့မထုတ်သေးကြ
ဆိုတော့လုံးလုံးစင်မှာကြီးရွာတွေအတွက်မျက်စစ်တပ်အားရဖို့ဆိုလာပြားတွေကိုဘယ်လိုပုံစံနဲ့တုံးနေကြပါလဲဆရာ
တူချင်းနေတော့သူတို့ကတရုတ်ပြည်ကထွက်တဲ့ဆိုလာပြားပဲရွှေချွနဲ့ဝယ်တယ်ဝယ်ပြီးတော့အဲဆိုလာပြားကိုဈေးပေါ်တဲ့ဘက်ထရီနဲ့တိုက်ရိုက်ပေါ့နော်ဘာမှကွန်ထရိုးမရှိဘဲနဲ့ဆက်ပြီးတော့ပဲအားသွင်းပြီးအသုံးပြုကြတာတွေ့ရပေါ့နော်အဆိုးရကအခုတန်တာကော်ပြီးတော့ဝယ်နေတာလည်းရှိတယ်အဲ့ဒါတွေကတော့သူတို့ပေါ့နော်ဆိုလာပြားနဲ့battery တွေမဟုတ်ဘူး controller တို့တခြားလက်စစ်မီးလို့နေပါတယ်ဟာတွဲပြီးပါတာပေါ့နော်နည်းနည်းစနစ်ဖို့ကြာတော့
အခုလောလောဆယ်တော့ပြည်ရင်းကလည်းတိတ်မထုံနိုင်သေးဘူးပုတ်ကလစ်ကလည်းလောက်လောက်လာလာမရှိသေးဘူးဆိုတော့ဒီတရုတ်ပြည်ဖြစ်ပစ္စည်းတွေဝယ်တုံးနေတယ်ဆိုရင်အန်ဒီရရှိနိုင်တဲ့ကြံစည်လေးများဘာတွေ့ရပါလဲ
ကျွန်တော်တို့ကြားတာတော့သူတို့အန်ဒီရဆိုရဲပေါ့နော်သူတို့ရဲ့အကြည့်တွေကမကောင်းတဲ့အတွက်နှစ်20ဆယ်စိတ်ကြာကြီးသွားမဲ့နေရာမှာသူတို့ကအချိန်တူတူနဲ့ဟိုတက်တန်းကုန်သွားတာမျိုးရှိတယ်လို့ထုတ်ပေးတယ်လက်စစ်တအားအချိန်တူတူနဲ့ကြာသွားတာမျိုးလည်းရှိတယ်ပေါ့နော်နောက်တစ်ချက်ကသလောက Daily 11 newspaper မှာတုတ်ပြလာတဲ့ဆိုလာပြားတွေကနေ interference ထုတ်ပေးတယ်ဆိုပြောနေကြတော့ရှိတယ်ပေါ့နော် interference ဘလောက်ထွက်တယ်ဘာဘလို့ interference ထွက်တယ်ဆိုတော့ဒီကြံရည်တာမျိုးတော့မရှိသေးဘူ
း interference ကဘာတွေဖြစ်နိုင်ပါလဲဆရာနည်းနည်းရှင်းပြပေးပါအ
ဓိကတော့သူက radiation interference တော့မဟုတ်ဘူးဒါမဲ့လို့အတန်ပေါ့နော်ဟိုဘေးမှာဟို radio ဘာလို့ထားလို့ရှိရင်အတန်နဲ့နှောက်ရတာမျိုးပေါ့နော်ဒါလည်းကဆိုလာပြားမှာလည်းမဟုတ်ဘူးကျွန်တော်အိမ်မှာတုံးနေတဲ့ inverter တို့ဟိုတခြားလက်ရှိပစ္စည်းတွေလည်းဒီလို interference တော့ထွက်လိမ့်ရှိတာပဲပေါ့နော်
တရုတ်ပြည်ကပစ္စည်းရဲ့အရေးသွေးတိတ်မရှိဘူးဆိုတော့အရေးသွေးရှိအောင်ထိန်းတာတွေမြန်မာနိုင်ငံထဲမှာဘာတွေလုပ်နေတာတွေ့ပါလဲဆရာ
ကျွန်တော်တွေ့နေရတော့သူတို့တရုတ်ပြည်ကလာတဲ့ပစ္စည်းတွေကအရေးသွေးအနေနဲ့ဝယ်ဝင်နေဥပမာဟိုမီးကျိုးဆိုရင်မီးကျိုးထဲမှာရှိတဲ့ဒီ material မမောင်းပေါ့နော် copper ဆိုရင်လည်းဟိုဇာ copper အစ်တို့ညမှာတို့မယ်နောက်ပြီးလိုတဲ့ကျိုးရဲ့အယူအဆပေးတာလည်းရှိတယ်နောက်ပြီးဆက်တဲ့အခါမှာလည်းတို့ကဒီတူပြီးဆက်တာတွေမျိုးတွေ့တာပေါ့နော်အဲကျွန်တော်တို့ဒီမှာတော့အဲ့ဒါကြီးလာလို့ရှိရင် connection တွေဝင်ပြန်ပြီးပြန်လာမျိုးရှိတယ်ပေါ့နော်လူအန်ဒရယ်ဖြစ်တာနဲ့ပစ္စည်းယူသိမကောင်းလို့စောစီစီပြက်ပြီးလွန့်ပြရတာမျိုးပဲပို့ပြီးကျွန်တော်တို့တော့တွေ့ရတယ
်ဘာတွေသတိထားတဲ့မှာလဲဆရာလျှက်စစ်ပစ္စည်းတုံးဆွဲတာနဲ့ပတ်သက်ပြီးတော့လေ
အဓိကကတော့ဒီလုံခြုံမှုပေါ့နော်သုံးတဲ့ပစ္စည်းတွေမှာ insulation ပေါ့နော်ဒီပြန်နေပြီးတော့ဒါတွေကွာနေတာတော့ဘာလို့ဖြစ်နေလို့ရှိရင်မီဒီယိုပေါ်သွားရင်ဒါတက်လိုက်ပါဘူးပေါ့နော်နောက်တစ်ချက်ကမျိုးစားကောင်းတဲ့ပစ္စည်းကိုပဲပို့ပြီးတော့တုံးနေတာပေါ့ကျွန်တော်စီမားကတော့ standard delivery မရှိဘူး regulation မရှိတော့တွေ့ရတာပဲရောပြီးတုံးနေကြတာပေါ့နော် black box တွေဆိုရင်အမျိုးမျိုးပဲဒီမှာတုံးနေကြအားလုံးလက်ခံရတဲ့သဘောဖြစ်နေတာဆိုတော့အဲ့ဒါအဓိကဒီမှာတော့ regulatory body မရှိတဲ့အတွက်ကျွန်တော်စီမားဘာမှတတ်တမမစဉ်းစားရှိရေးတုံးနိုင်ဘူးကန့်တာတာမျိုးမရှိတဲ့အတွက်ပြစ်လို့ပဲတုံးနေကြတာပေါ့နော်ကျွန်တော်တို့ကလေးဟိုအရေးသွေးကောင်းတဲ့ပစ္စည်းတွေကိုတင်သွင်းပြီးတော့ဆိုလာပန်နယ်ရဆပြီးတော့ဒီနောက်သူ့ကို control လုပ်တဲ့ charge controller တွေရှိမယ်နောက်ပြီး battery တွေရှိမယ် inverter တွေရှိမယ်ဒါတွေအားလုံးကတစ်ခုချင်းတစ်ခုချင်းအရေးသွေးကောင်းမြင်နေဖို့လိုတာပေါ့နော
်ဆက်မှု engineer ဦးသိမ့်မော်ရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့နှိပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော်
ဒေါခင်မျိုးသက်စီစဉ်တင်ဆက်ခဲ့တာဖြစ်ပါတယ်ရှင် VOA ကထုတ်လွှင့်နေတဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို Internet ဆာမျက်နှာဖြစ်တဲ့ bamis.voanews.com မှာပြန်လည်နားဆင်နိုင်ပါတယ်ရှင်အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမရှင
်လွန်ခဲ့တဲ့လကနယူးယောက်မြို့မှာကျင်းပတဲ့69ကြိမ်မြောက်ကုလသမဂ္ဂထွေထွေညီလာခံဖွဲ့ပွဲကျင်းပဖို့အတွက်ကမ္ဘာ့ခေါင်းဆောင်တွေတွေ့ဆုံချိန်မှာ တောင်ဆူဒန်ကနိုင်ငံရေးချက်တဲကိုဆုံးသက်ရေးပိုမိုဖိအားပေးဖို့အမေရိကန်ပြည်အောင်စုကဆောင်ရွက်ခဲ့ပါတယ်။စက်တင်ဘာလ25ရက်နေ့အဆင့်မြင့်ခေါင်းဆောင်တွေရဲ့အစည်းအဝေးပွဲအတွင်းမှာလည်းတောင်ဆူဒန်ကပြည်ပခန့်တွေကြောင့်လူသားတွေပေါ်ကြောက်မက်ဖွယ်ဘေးဒဏ်သင့်နေတဲ့ကိစ္စကိုဆွေးနွေးဖို့ကုလသမဂ္ဂအတွင်းမှချုပ်ဘန်ကီမွန်းကတောင်းဆိုခဲ့ပါတယ်။သမရဆယ်ဗာခီယာနဲ့ဒုသမရဟောင်းရီယက်မာချာရုကပြည်ပခန့်တွေအဆုံးသတ်အောင်ဆောင်ရွက်ဖို့ကြေပေးထားတဲ့ကြားကပဲတိုက်ခိုက်မှုတွေဆက်ဖြစ်နေတဲ့အတွက်နိုင်ငံတကာကလည်းစိတ်မသက်မသာဖြစ်နေတာပါ IGAD လို့ခေါ်တဲ့အာဖရိကအခြေပိုင်းဒေသကနိုင်ငံ၈နိုင်ငံပါဝင်တဲ့ဖွံ့ဖြိုးရေးအဖွဲ့ကကမကဋ္ဌလုပ်ပြီးအီသီယိုးပီးယားနိုင်ငံမှာအမျိုးသားညီညွတ်ရေးအတွက်အဖွဲ့ပေါင်းစုံတွဲဆွန်ဆွေးနွေးမှုတွေပြန်လည်စတင်နေချိန်မှာတော့အစိုးရတက်တင်တဲ့ဒုသမရကူတစ္ဆာခံသူတွေကြားတိုက်ပွဲတွေဖြစ်ခဲ့တာကြောင့်အထက်နိုင်ဒေသမှာလူ200နီးပါးသေဆုံးခဲ့ပါတယ်ဒီတိုက်ပွဲတွေကြောင့်လူပေါင်း 1.8 သန်းတောင်ဆူဒန်လူဦးရေ20ရာခိုင်နှုန်းဟာနေရက်ကနေစွန့်ခွာထွက်ပြေးခဲ့ရပြီးအဲ့ဒီထဲကလူ9သိန်းလောက်ဟာအိမ်နီးချင်းနိုင်ငံတွေကဒုက္ခသည်စခန်းတွေမှာနေထိုင်နေရတယ်လို့အမေရိကန်ရာရှိတွေကကုလအစည်းအဝေးမှာပြောကြားခဲ့ပါတယ်။တောင်ဆူဒန်ကအခြား40ရာခိုင်နှုန်းကတော့အစားအသောက်တွေလိုအပ်နေပြီးလူတွေကြောင့်ကြုံနေရတဲ့ဘေးအန္တရာယ်ကိုစစ်မြေပြင်မှာထက်အလုံးပါဝင်တဲ့တွဲဆုံဆွေးနွေးမှုတွေကသာရပ်ဆဲနိုင်မှာဖြစ်ပါတယ်။ဒေါ်နယ်ဘူသာဆူဒန်နဲ့တောင်ဆူဒန်ဆိုင်ရာအမေရိကန်အထူးတာဝန်ဖြစ်ပါတယ်
။ We urge that everyone who has been party to the talks
နိုင်ငံရေးပါတီအဖွဲ့အစည်းအရက်ဖက်လူမှုအဖွဲ့အစည်းဘာသာရေးအဖွဲ့ဘသူမဆိုအခုပြုတ်လို့တဲ့စီးဆက်ညီနိုင်ရေးလမ်းကြောင်းမှာဆက်လက်ပါဝင်တာကိုခွင့်ပြုဖို့ကျွန်တော်တို့တိုက်တွန်းပါတယ
်အာဏာရပါတီဆူဒန်ပြည်သူ့လွတ်မြောက်ရေးလှုပ်ရှားမှုအဖွဲ့အတွင်းနိုင်ငံရေးအငင်းပွားမှုတွေဖြစ်ခဲ့တဲ့အချိန်2013ခုနှစ်ဒီဇင်ဘာလကစလို့တိုက်ပွဲတွေစတင်ဖြစ်ပွားခဲ့ပြီးအကြမ်းဖက်မှုအတွင်ကူးပြောင်းခဲ့ပါတယ်နိုင်ငံရေးပြည်ပခါတွေကြောင့်လူမျိုးစုတွေကြားတိုက်ခိုက်မှုတွေဖြစ်ပွားခဲ့ပြီးလူပေါင်း1000လောက်လည်းသေဆုံးခဲ့တာပါအမေရိကန်ပြည်အောင်စုနဲ့နိုင်ငံတကာအစိုးရတွေကတော့ပြည်ပခန့်တွေဖြစ်ပွားနေတာကြောင့်နှစ်ဖက်စလုံးပေါ်နီလန်ပေါင်းစုံနဲ့ဖိအားပေးနေပါတယ်။ဒါ့အပြင်နှစ်ဖက်စလုံးကလူခွေချိုးဖောက်မှုအကြီးအကျယ်ကျူးလွန်နေသူတွေနဲ့ပြည်ပခန့်တွေရစေးသဘောတူညီချက်ကိုချိုးဖောက်သူလူပုဂ္ဂိုလ်တဦးချင်းစီကိုအမေရိကန်ပြည်အောင်စုကပိတ်ဆို့တန်ခတ်တာတွေလုပ်ခဲ့တယ်လို့ဆက်ပြီးတော့လည်းလုံနိုင်ပွဲရှိပါတယ်။အမေရိကန်သံမတ် Booth က
We will continue to look with our Troika EU partners and
EGAD လေးလေးနဲ့စစ်ဆက်ညှိနှိုင်းမှုပဲပေါင်းစုံကိုပြားပေးတဲ့အနေနဲ့ပြိပခါတွေဆက်ဖြစ်နေတာကြောင့်လူတွေတေဆုံးမှုမြင့်မားလာတဲ့ကိစ္စအပေါ်သုံးပတ်စလုံးကလှုပ်ဖော်ကံမဲ့တွေ IGAD တို့နဲ့ကျွန်တော်တို့ဆက်လက်ပြီးတော့လှုပ်ဆောင်သွားမှာပ
ါ IGAD ရဲ့စစ်ဆန်ညီနိုင်ရေးကြိုးပမ်းချက်တွေကိုအမေရိကန်ပြည်အောင်စုကအပြေအဝထောက်ခံထားပြီးတောင်ဆူဒန်ကလူလူနဲ့လည်းသားတဲ့ရက်တီသွားမှာဖြစ်ပါတယ်သမရဆယ်ဗာခီယာနဲ့ရီယက်မာချာတို့အနေနဲ့လည်းအနာဂတ်မှာမလိုအပ်ပဲနောက်ထပ်ဖြစ်ပွားလာမယ့်စုစုတွေဟာသူတို့တာဝန်ဖြစ်ကြောင်းသိရှိနားလည်ရမှာဖြစ်ကြောင်းပါခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြလိုပြီးပါပြီရှင်
။တော်ရရှင်တို့ခုနားဆင်ကြရတာကအမေရိကန်အစိုးရရဲ့သဘောထားအမြင်ပဲဖြစ်ပါတယ်။ VO ရဲ့အပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်ရှင်။ VO ရဲ့စနေနေ့မနက်ခင်းအစီအစဉ်တွေမကြခင်မှာပြီးဆုံးတော့မှာပါရှင်။အခုတော့ကြာနေသေးတဲ့အချိန်လေးအတွင်းမှာသတင်းချင်းချုပ်ကိုကိုဝင်းမင်းကကြေညာပေးပါမယ်ရှင်။
အစ္စလမ်စင်ရောအိုင်အက်စ်အဖွဲ့တွေနဲ့ဆီးရီးယားနယ်စပ်ကကက်လီမျိုးတွေရဲ့ကိုဗာနီမျိုးကြီးမှာတိုက်ပွဲတွေဒီနေ့ဆက်ပြင်းထန်နေရမှာအဓိကအစိုးရစောက်အုံတွေ IS လက်ထက်ကျသွားခဲ့တယ်လို့ကက်ကောင်ဆောင်တွေကထုတ်ပြောလိုက်ပါတယ်ဒီကက်ကောင်ဆောင်တွေကတူရကီနယ်စပ်ဘက်မှာရှိတဲ့ VOA သတင်းတော်ကိုဖြစ်ပါမှာဒီအစ္စလမ်မစ်စစ်သည်ကြွအတွက်တွေအနေနဲ့တရားရုံးရဲဌာနနဲ့မြို့နယ်စီမံသားရေးအဓိကယုံတွေကိုတင်ထားလိုက်ပြီလို့ဆိုပါတယ်ဖိပားရောက်အမေရိကန်နိုင်ငံသားတွေတဲ့ကဘာလုံးဆိုင်ရာတတိပိတ်ချက်ကိုအမေရိကန်နိုင်ငံသားရဲ့ဌာနကထပ်ပြီးတိုးမြှင့်လိုက်ပါတယ်။အစ္စလမ်ဆိုးရောင် IS အဖွဲ့ပေါ်အမေရိကန်လေကြောင်းတိုက်ခိုက်မှုတွေကိုကလစားချေတဲ့အနေနဲ့အမေရိကန်နိုင်ငံသားတွေနဲ့နိုင်ငံအကျိုးစီးပွားတွေပေါ်ကျန်းဖက်ဝါဒီတွေတိုက်ခိုက်နိုင်ကြေးဆန္ဒပြပွဲတွေနဲ့ကျန်းဖက်လုပ်ရက်တွေချင်းချောက်မှုတွေဆက်ရှိနေတဲ့ပေါ်စိုးရိမ်ရာဆဲဖြစ်တဲ့ဆိုပြီးတော့ထုတ်ပြောခဲ့တာဖြစ်ပါတယ်။မြန်မာဖန်တိုင်းဝင်ကြီးဦးဝင်းရှင်ကမြန်မာနိုင်ငံရဲ့ဖွံ့ဖြိုးတိုးတက်မှုဟာလာမယ့်5နှစ်အတွင်းမှာခန့်မှန်းခြေတစ်နှစ်ကို900ခန်းလို့ရှိမယ်လို့ပြောလိုက်ပါတယ်။2012ခုနှစ်မှာဖွံ့ဖြိုးမှုတော့ 9.3% ကျော်ရှိပြီး2013မှာတော့အနည်းငယ်တိုးတက်လာပြီးတော့ 9.5% ကျော်ရှိတယ်လို့ဦးဝင်းရှင်ကပြောပါတယ်2014-15ခုနှစ်တည်းမှာဒီထက်ပိုတိုးတက်ပြီး 9.8% ကျော်ရှိမယ်လို့ခန့်မှန်းထားကြောင်းသူကဆက်ပြောခဲ့ပါတယ်ခင်ဗျာ
သတင်းချင်းချုပ်ကိုကိုဝင်းမင်းကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်ဒီမနေ့စီစဉ်ထုတ်လုပ်ရေးမှုကကိုရန်နိုင်ဖြစ်ပြီးတော့ engineer ကတော့ Jimmy ကိုဖြစ်ပါတယ်ကျွန်မကတော့နန္နာချက်ပါရှင် VOE ကိုနားဆင်ခဲ့ကြတဲ့အတွက်သောတာရှင်တွေကိုအထူးပဲကျေးဇူးတင်ပါတယ်
This program has come to you from the Voice of America, Washington.